မြန်မာနိုင်ငံမှာလူ3သန်းကျော်လောက်အတွဲအသက်ကယ်ဆယ်ရေးအရေးပေါ်လူသားချင်းစာနာမှုဆိုင်ရာအထောက်အပံ့တွေလိုအပ်နေကြောင်းနဲ့ကြံ့ကြံ့မှုမရှိသေးဘဲကူညီထောက်ပံ့မှုတွေပေးနိုင်ဖို့အတွက်အာဏာသိမ်းစစ်ကောင်စီအနေနဲ့ခွင့်ပြုဖို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲမာတင်ဂရက်ဖစ်ကတင်းနှင်းလာနေမှာတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်လက်နက်ကင်ပဋိပက္ခနဲ့လုံခြုံမှုမရှိတဲ့အခြေအနေတွေပိုတိုးလာခဲ့ပြီးCOVID-19 နဲ့တိုင်းပြည်စီးပွားကြဆင်းမှုတွေကြောင့်အခုလိုအရေးပေါ်အခုအညီတွေလိုအပ်နေတာဖြစ်တယ်လို့သူကပြောဆိုခဲ့ပါတယ်။တနင်္လာနေ့ကပြုလုပ်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာလုံခြုံရေးကောင်စီတကားပိတ်အစည်းအဝေးမှာလူသားချင်းစာနာမှုဆိုင်ရာအကြီးအကဲကအခုလိုကြေညာချက်ထုတ်ပြန်ပြီးတောင်းဆိုခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကလက်နက်ကိုင်ပဋိပက္ခနဲ့အာဏာသိမ်းစစ်ကောင်စီရဲ့ထိုးစစ်နဲ့ပတ်သက်ပြီးဗြိတိန်နိုင်ငံရဲ့တောင်းဆိုချက်အတွက်လုံခြုံရေးကောင်စီအစည်းအဝေးကိုတနင်္လာနေ့မှာခေါ်ယူခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံကလူသားချင်းစာနာမှုဆိုင်ရာကိစ္စတွေအတွက်ကုလသမဂ္ဂကတောင်းခံထားတဲ့ American Dollar 385 သန်းကိစ္စကိုလည်းအလူရှင်နေအနေနဲ့ဆက်လက်လှုံ့ဆော်ကြဖို့တိုက်တွန်းထားပါတယ်။